ဒီနေရာမှာတခုကျွန်တော်ရှင်းပြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငင်းပွားကြတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါအဲ့တော့စာရေးတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်ဘာဖြစ်လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီပြတ်တော်အတွင်းမှာရှိနေတဲ့တမတော်သားတွေတမတော်ရဲ့နိုင်ငံရေးပါဝင်မှုတွေဟာထိုက်သင့်တဲ့ပမာဏတစ်ခုအထိကျွန်တော်တို့အဲရှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီလိုမရှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာနှုန်းနဲ့ပေါင်းတဲ့နိုင်ငံရေးပါတီတွေကအများအားအခက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါက်ရေးမှာအခက်အခဲရှိနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်ရလာဖို့မျှော်လင့်ထားလဲဆရာဒီညညာချက်ကနေပြီးတော့လေ
တကယ်တော့အခုလိုကမ်းလှမ်းလိုက်တဲ့အခါမှာဒီပြဿနာကိုဖြေရှင်းခြင်းနဲ့ထက်သန်တဲ့ဆန္ဒနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီချိန်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒီတမတော်ကလည်းပါတီရဲ့နိုင်ငံရဲ့လူမျိုးအကျိုးအတွက်ဥထိပ်ထားတဲ့စေနာကိုနားလည်ပြီးတော့ပူးပေါင်းဆောင်ရွက်လာမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်ဖြစ်နိုင်တာတွေတော့အများကြီးရှိတာပေါ့ဗျာဥမာဆိုတော့အေးဆိုရင်ဖန်စီထားတဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်လေတော်နေကိုလှုပ်ပေးလိုက်တာမျိုးလှုပ်လိုက်မယ်နောက်အခုလည်းသူတို့တစ်ဖက်တပြစ်ခတ်ရစေးသဘောမျိုးလှုပ်မယ်ဒါဆိုရင်တမလို့ကလည်းအပြစ်ခတ်ရဆဲလိုက်မယ်ဆိုရင်နိုင်ငံကြီးဆွေးနွေးလမ်းပွင့်သွားမယ်အေးအေးနဲ့ဆွေးနွေးလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့ဆွေးနွေးမှုလမ်းကြီးလည်းပွင့်သွားမယ်အဲ့လိုမျိုးတစ်စင်ချင်းတစ်စင်ချင်းတိုးတက်လာဖို့လာလာပြီးတော့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့တမလို့အနေနဲ့ဒီအပြစ်ခတ်ရဆဲရေလှုပ်ပေးဖို့အနေထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေထားဘယ်လိုရှိလဲဆရာ
ဒါကျွန်တော်တို့ဦးသိန်းစိန်အစိုးရလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျသို့တော့ဒီပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေနောက်နိုင်ငံမှာဒီနှစ်ပေါင်း80ကြာတဲ့နောက်ပြည်တွင်းစစ်ကိုချုပ်ငင်းစေခြင်းနဲ့ထက်သန်တဲ့ဆန္ဒရှိရင်ဒီဟာစမ်းသပ်ပြီးတော့နောက်ပူးပေါင်းဆောင်ရွက်ကြည့်ဖို့အသင့်တော်ဆုံးအခြေအနေလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆရာအခုလို့ဒီတက်မတော်အနေနဲ့အပြစ်ခတ်ရက်တဲ့အစဉ်ပေါ့နော်အထူးသဖြင့်တော့အကျန်းဖက်အဖွဲချိန်ညားရတဲ့အဖွဲကိုအပြစ်ခတ်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစဉ်ကနေစလို့တင့်တယ်လို့ရောယူဆမိလားဆရာ
ဒါကတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှဘယ်လိုစတင်လဲဆိုတော့ပေါ်လာပါလိမ့်မယ်အခုနေကြတော့မှန်းဆချက်တွေညာနေတဲ့အတွက်လက်တွေ့အလုပ်တွေရတာမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ကြားကနေကုညီပေးနိုင်တဲ့အနေထားမျိုးအခုအကြောင်းကြားစာအနေနဲ့ဆင်ပေါ့နော်အခုကျင်ညာချက်ကနေဆင်ဖြစ်လာဖို့အလားလာရော
ကျွန်တော်တို့နိုင်ငံကြီးလုပ်တဲ့အခါမှာအကောင်းမြင်ဝါဒကိုကန့်ဆွဲပြီးလုပ်ပါတယ်ခင်ဗျအဲဒီတော့ကောင်းမွန်တဲ့အယူတစ်ခုတော့ဖြစ်လာနိုင်မယ်လို့မျှော်လင့်ပါ
ဟုတ်ကဲ့အဓိကတော့ဒီရွေးကောက်ပွဲနိုင်တဲ့ရခိုင်မျိုးသားပါတီပေါ့နော်ရခိုင်ပြည်နယ်မှာလေသူတို့ကအဓိကဘာပြောချင်လဲ
ဒီမိုကရေစီခွင့်ရီကဖက်ဒရယ်ခွင့်ရီရောအပြည့်အဝရှိတဲ့ပြည်နယ်တစ်ခုအနေနဲ့ပြည်ထောင်စုတွင်မှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရည်ချယ်မှုဖြစ်တယ်ဆိုတာကိုသူတို့သဘောပေါက်လာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်နေပါတယ်။အေးအေးကတော့ကြီးညာချက်ထုတ်တယ်ကြားတယ်ခင်ဗျ
။ဟုတ်ကဲ့။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်။အမြန်ဆုံးကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်သတန်းတိုးရတယ်ပေါ့နော်။အစိုးရနဲ့တက်မတော်ဘက်ကသာအပြည့်ရပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ
်ဒါကတော့ကျွန်တော်တို့နားလည်သေးရတော့အထွေထွေရွေးကောက်ပွဲပြီးရင်ဂျားပြည့်ရွေးကောက်ပွဲပဲလုပ်လို့ရပါတယ်ဂျားပြည့်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျတနည်းကြောင့်မှလုပ်ရတာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွတ်ခင်ဗျာကျွန်တော်ဝင်းမြန်ပါ